ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကမဲတော်ဆေးခန်းမှာတော့မဲဆောက်ဆေးရုံကြီးအန်ဂျီအိုအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလူမှုအခြေပြုအဖွဲ့အစည်းတွေအိတ်ဆိုင်ပြီးနဲ့အတူရှင်တွဲနေထိုင်တဲ့သူတွေအားလုံးစုပေါင်းပြီးအပီပီဆိုင်ရာကမ္ဘာ
အရှင်ဘီကူးဆက်မှုတွေမဖြစ်အောင်ဘယ်လိုကာကွယ်နေထိုင်သင့်တယ်ဆိုတာကိုပညာပေးဟောပြောခဲ့ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဘယ်လိုပဲလို့အတာကိုမရှိတော့မှပါပဲเนาะဒါကြောင့်မို့ဒီအချိန်မှာအန်ရရှိတဲ့အချိန်ဖြစ်တယ်เนาะမျက်စိနဲ့မမြင်နိုင်ဘူးကျောင်းမှာတဲ့လူအနေနဲ့ဒါအရှင်ဘီကူးနဲ့အသက်ရှင်နေတဲ့လူဖြစ်တယ်เนาะအဲ့ဒီဟာကိုရောဂါစားရှိတာပဲဖြစ်ဖြစ်ဆင်းသောတဲ ိုးတွေကသူအငြိမ့်မနေဘူးသူများလာရဲ့နော်ကိုယ့်ရဲ့သိဖြူတော့မှဝင်ပြီးတော့ဒီမှာနော်သူကကိုယ်တွေကွာတာတော့ကြာလာတဲ့အများမဖြစ်တဲ့သိဖြူတွေကလဲဝါတဲ့နော်သိဖြူတွေလဲဝါတော့ HIV ကိုးတွေကများလာတယ်နော်
မဲဆောက်ဆေးဦးကြီးကတာဝန်ရှိသူတို့ကတော့အခုဆိုရင်မြန်မာပြည်သားလူနာအသစ်တွေကိုလက်ခံရတာတွေရှိကြောင်းနဲ့သူတို့အနေနဲ့ ARV ဆေးရနိုင်တဲ့နည်းလမ်းတွေကိုညွှန်ပြမှုတွေလုပ်ပေးနေတယ်ဆိုတဲ့အကြောင်းကိုလည်းပြောပြပါတယ်
ผู้ป่วย HIV นะคะสามารถได้รับยานะคะแล้วก็ใช้ชีวิตอยู่กับสังคมหรือว่าเพื่อน
အခုဆိုရင်အရင်ကထက်စာရင် HIV ပိုကူးစက်သူတွေများလာပြီးတချို့လူနာတွေဟာသူတို့ကူးစက်နေတာတွေကိုသိပေမဲ့အိမ်နောင်တွေထပ်ပြုတာတွေဆေးတွေကိုဆက်မတော့ပဲဖျက်ပစ်တာတွေကြောင့်ကိုယ်ခံအားနည်းပြီးတေလူမျိုးပါကျန်းမာရေးထိခိုက်မှုတွေကြုံရတယ်လို့လည်းကိုယ်တွေ့ကြုံခဲ့ရတဲ့လူနာတူကလည်းအခုလိုပြောသွားပါတယ်
ကို HIV ရေပေါ့နော်ဒီမှာတနေ့ထကြော်တာဖြတ်သွားပါတယ်၄၀ကျော်မှရအောင်ကြတော့ဒီမှာအမျိုးသားအမျိုးပြောရဲပေါ့နော်ဒီမှာမျိုးသားဘယ်လိုဟုတ်တာလဲဒီမှာမျိုးပြောရဲတဲ့ခါကျတော့ဒီမှာတနေ့ကျော်မှဆေးဖြတ်သွားပါတာနော်ဖြတ်သွားတဲ့ခါကျတော့ဒီမှာအဲ့နောက်ကိုဖြတ်တဲ့အတွက်ကြောင့်ပေါ့နော်ဒီဆေးရဲ့ဒီဆေးကကိုကျမရတော့ထိန်ထားပေးတဲ့ဟာကိုကိုကိုဖြတ်ခဲ့တဲ့အတွက်ကြောင့်လို့
ထိုင်းမြန်မာနယ်စပ်မှာတော့2019-2020ခုနှစ်မှာမဲတော်ဆေးခန်းကနေမြန်မာရွှေပြောင်းလို့သမာ3300ကျော်ကို HIV ပိုးစစ်ရမှာ10ရာခိုင်နှုန်းပိုးတွေ့ရှိခဲ့တယ်လို့ဆိုပါတယ်ကိုဗစ်ကပေးကာလမှာတော့လူတွေစုဝေးတာတွေမလုပ်ရတာတွေဆေးခန်းကဌာနဆိုင်ရာတချို့ယာယီပိတ်လိုက်ရတာတွေရှိတာကြောင့်ကိုဗစ်ကပ်ရေးကာလမှာလူအတော်များများကိုစစ်ဆေးတာတွေမလုပ်နိုင်ခဲ့ဘူးလို့လည်းဆိုပါရယ်လက်ရှိမှာတော့မဲတော်ဆေးခန်းတစ်ခုထဲမှာပဲ ARV ဆေးပေးနေရတဲ့မြန်မာရွှေပြောင်းလူသမား300ဝန်းကျင်ရှိနေပါတယ်တခြားလက်လန်းမမီတဲ့မြို့နယ်တွေကလူတချို့ကတော့ဆေးဝါးရရှိဖို့အခက်အခဲတွေရှိနေတယ်လို့လည်းပြောကြပါရယ်မြန်မာနိုင်ငံရေးမတည်ငြိမ်မှုဖြစ်နေတဲ့လက်ရှိကာလမှာတော့ထိုင်းမြန်မာနယ်စပ်မှာ ARV ဆေးဝါးပြက်လက်နေသူတွေအများအပြားရှိနေတယ်လို့လည်းပညာပေးလှုပ်ဆောင်နေသူတွေကပြောဆိုခဲ့ပါတယ်ရှင်